မြန်မာနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတန်တရားနဲ့စောင့်ကြည့်လူနာ6ဦးရှိခဲ့ပြီးအဲ့ဒီထဲကမှယောဂလက္ခဏာနဲ့နောက်ကျောင်းအရယောဂပိုးကူးစက်ခံရတဲ့တန်တရားရှိသူအဖြစ်2ဦးပဲသတ်မှတ်ထားတယ်လို့မြန်မာကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနအနေနဲ့ကတော့ယောဂကာကွယ်ရေးနဲ့စောင့်ကြည့်ရေးဘိုင်းကဆောင်ရွက်နေသလိုယောဂနဲ့ပတ်သက်လို့ကုသရေးအတွက်လည်းပြင်ဆင်ထားတယ်လို့ပြောပါတယ်။မမေခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ပြည်ထောင်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ဖြစ်ပွားခဲ့တဲ့ Novel Coronavirus ရောဂါပိုးကြောင့်ကူးစက်ခံရသူတောင်းတဲ့ချီရှိလာသလိုသေဆုံးသူတွေကလည်းဇာနဲ့ချီရှိနေပါတယ်။မြန်မာနိုင်ငံမှာတော့ဒီရောဂါနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ရောဂါလက္ခဏာတွေနဲ့ကိုက်ညီတဲ့တန်တရားလူနာနှစ်ဦးသာရှိတယ်လို့ဘူကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောဆိုလိုက်ပါတယ်။
တကယ်လို့ဒါလည်းဟုတ်လက်ရှိကိုနှစ်ယောက်တော့ကျွန်တော်တို့ယူချပါတယ်။အဲဒီနှစ်ယောက်တော့ဘယ်လိုပေးရလဲဆိုလို့ရှိရင်နောက်မတူအောင်၄၅နဲ့တကယ်ရောမျိုးသားရယ်။နောက်တစ်ခုကတော့ခံကြည့်နေမင်းကြရနေပြီးတော့နော်အဲ့လူနာပေါ့နော်။အဲ့မင်းကခံကြည့်ရရင်နောက်မတူရှင်းမြောက်နောက်မတူအောင်လူနာရယ်ဆိုတော့တကယ်လူနာဖြစ်တော့တတ်မှတ်တယ်။တကယ်လူနာကိစ္စဖြစ်ခြင်းနဲ့လုံးဝကိုက်နေတဲ့အတွက်ကြောင့်ပေါ့နော်။၉ယောက်မှဆိုလို့ရှိရင်နှစ်ယောက်က suspected လူနာဖြစ်တဲ့အတွက်ကြောင့်၇ယောက်စောင့်ကြည့်လူနာကျန်တယ်။၇ယောက်မှမှာပထမဦးဆုံးတယောက်ကဆန်းသွားပြီဆိုတော့စောင့်ကြည့်လူနာ၆ယောက်ကျန်တယ်။အခုလက်ရှိမှာလည်းမင်းပြောလို့နော်နမတူလို့နော်ကတက်တာနေပါတယ်တကယ်ဆိုင်းရှင်စင်တန်နေတယ်ဒါပေမဲ့နမတူလို့နော်တော့ကျွန်တော်တို့လာရှုပ်သိရအောင်ပြန်ဖို့တော့လုပ်နေပါတယ်မင်းပြောမှာလည်းကုတနိုင်တဲ့တမားတော်ကြီးလက်ရှိလေမင်းပြောမှာလည်း isolation ထောက်ချနေတဲ့ရှိတယ်ဆိုမင်းပြောတော့လောလောဆယ်တော့ကျွန်တော်တို့ရှုပ်ဖို့အခြေအနေမရှိသေးဘူး
လက်ရှိမှာတော့ဒီတန်တရာရှိလူနာနှစ်ဦးအပါဝင်တန်လူတွေအကုန်လုံးစီကယောဂပိုးရှိမရှိဆိုတာကိုစစ်ဆေးဖို့ဓာတ်ခွဲခန်းနမူနာတွေရယူထားတယ်လို့လည်းပြောပါတယ်တောင်ကြီးဆက်ဆံထုံးစင်ယုံမှာတင်ထားတဲ့အရင်စောင့်ကြည့်လူနာစင်းနဲ့ပါဝင်ခဲ့သူတဦးကတော့ယောဂါပိုးရှိမရှိနမူနာရယူနိုင်တဲ့လိုအပ်တဲ့သတ်မှတ်တဲ့ယောဂါလက္ခဏာမရှိတဲ့အတွက်သူစီကနေတော့ဓာတ်ခွဲခန်းနမူနာရယူခြင်းမရှိဘူးလို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။လူနာတွေအားလုံးစီကရယူထားတဲ့ဓာတ်ခွဲခန်းနမူနာတွေကိုထိုင်းနိုင်ငံဘန်ကောက်ကဓာတ်ခွဲခန်းတစ်ခုစီကိုပေးဖို့စစ်ဆေးထားတယ်လို့လည်းသူကပြောပါတယ်။ယောဂါပိုးရှိမှုတန်တရားလူနာနဲ့စောင့်ကြည့်လူနာအဖြစ်ခွဲခြားသတ်မှတ်ရမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့စံသတ်မှတ်ချက်အရခွဲခြားထားတာဖြစ်တယ်လို့ဒေါက်တာဒေါခင်ခင်ကြီးကပြောပါတယ်
။ဒါတော့ဒါဆိုရင်ဒီကိုစကစ်စကနေရှင်ရအဲ့ဒါလည်းပြောရမှာဖြစ်ပါတယ်။အမမင်းကြီးတို့တမ်းမတူလို့ဆိုလို့ရှိရင်သူကအလုံးကပြူတာရှိတယ်၊ကော့ရှိတယ်၊ travel history ဆိုင်းနာပြန်လာတာရှိတယ်။သူတို့ရဲ့လက္ခဏာတွေကသူတို့ရဲ့သူတို့ရဲ့ခံစားတဲ့လက္ခဏာကဆူဗီယာဖြစ်တယ်။တနည်းအားဖြင့်ဆိုလို့ရှိရင်ဆူဗီယာဖြစ်တယ်။အပီရှင်မတင်လို့မရတော့တဲ့အခြေအနေ။အဲ့လိုဆူဗီယာဖြစ်တယ်။အဲ့ဒါဆိုလို့ရှိရင်ဒါသူတို့ကသူကတနည်းအားဖြင့်ဆိုလို့ရှိရင်ဒီကိစ္စတွေကလုံးဝကိုက်နေတယ်ပေါ့။ဒါဆူဗီယာဖြစ်တယ်။PUI နော်ခေါ်တဲ့ People Under Investigation စောင့်ကြည့်တဲ့လူနာတွေကြတော့သူရဲ့ Security Sign and Symptom တွေဆိုပြရမဟုတ်ဘူးနော်ကြားတယ်ကြားလို့လည်းရှိတယ်ချောင်းဆိုးတွေပါလက္ခဏာတွေကဒါနဲ့ပဲတကယ်စီးုံထားဖို့ဒီရလာတဲ့အခြေအနေမဟုတ်ဘူးဒါပေမဲ့ Severe ဖြစ်လို့မဟုတ်ဘူးလေစီးုံမှာထားပြီးတော့ကြတော့သူ Investigation လုပ်ဖို့ထားတဲ့သဘောပဲ
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဘက်ကဒီရောဂါနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေကြေညာထားပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာဒီရောဂါပိုးကူးစက်ခံထားရတဲ့သူမတွေ့ရသေးပါဘူး။လက်ရှိမှာတော့ဒါနဲ့ပတ်သက်ပြီးကြိုတင်ကာကွယ်မှုအပိုင်းကြီးအလုံးကိုလှုပ်ဆောင်ထားသလိုရောဂါရှိသူတွေ့လာရင်လည်းတည်တည်ချာချာကုသပေးနိုင်တဲ့အခြေအနေတွေရှိတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ထို့ကြောင့်ဆေးရုံလည်းကျွန်တော်တို့ပြင်ဆင်ထားရှိသူဖြစ်ပါတယ်။အဲ့မှာတော့ဟိုဆေးတမျိုးရှိပါတယ်။နော်ဆေးတမျိုးအကိစ္စကတော့ကျွန်တော်တို့ရရှိဖို့အတွက်ဒီလိုဆောင်ရွက်နေပါတယ်။ကျန်တဲ့ဆေးတွေကလည်းဒီခုလက်ရှိမှာတုံးနေတဲ့ဆေးရဆေးရည်တော်ကတုံးနေမှာတမင်းဖြစ်လို့ဆေးရနောက်တစ်ခါကျတော့ဟိုဘာသာတရားတွေအချို့တခုရှိတယ်။အဲ့ဒါနဲ့ကတော့တောင်းပြီးခုကြလို့ရှိရင်တော့ခင်ဗျားပို့ပြီးတော့ဟိုအကျိုးတရားဟိုရှိရနေတဲ့ဆောင်ကပါရရတယ်။အဲ့ဒီဆေးတော့ကျွန်တော်မှာရှိပါတယ်။ဒီလက်ရှိမှာကျွန်တော်တို့တောင်းရလို့ကနှစ်ယောက်အချင်းရတယ်။ကောင်းမှုတလို့ကျွန်တော်တို့စောင့်ကြည့်လို့တော့ခုလက်ရှိရှိတယ်ဆောင်ရပါမယ်။ဆောင်ရချင်တယ်လည်းကောင်းမှပါပဲ
။ဒီပြင်းထန်အဆုတ်ရောင်ယောဂါဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတစ်ခုဖြစ်ပြီးချောင်းဆိုးနှာချင်းနဲ့ပါးစပ်ကိုအုပ်ထားဖို့လိုအပ်တယ်လို့လက်ကိုမကြာခဏစနစ်တကျဆေးဖို့အပြင်လူထူတတ်တဲ့နေရာတွေကိုရှောင်ကျင်ဖို့နဲ့ကိုယ်ခန္ဓာကောင်းအောင်စားတောက်နေထိုင်ဖို့စတဲ့အခြေခံအချက်တွေလိုက်နာကြဖို့ကျန်းမာရေးဝန်ကြီးဌာနဘက်ကတော့ညွှန်ကြားထားပါတယ်ရှင်။